Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ31ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနှင်္ဂလာပါဒီကနေ့ညနေခင်းစီစဉ်မှုဖြစ်တော်ရုံတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါဆီးရီးယားဒီကအတိုက်အခံအဖွဲ့ရဲ့ကိုယ်စားလှယ်တွေနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တို့ဒီကနေ့မှာပဲဂျီနီဗာမှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ရုံးအဖွဲ့မှုအသည့်အဖြစ်ဦးမိုးစောဦးကိုခန့်အပ်တဲ့အကြောင်းပါတီကဒီကနေ့တရားဝင်ထုတ်ပြန်ကြေညာပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီ။ရွေးကောက်ပွဲမှာပြည်သူတွေအတက်လှုပ်ဆောင်ပေးမယ်လို့ပေးခဲ့တဲ့ကတိတွေအတိုင်းနိုင်ငံအကျိုးပြုဥပဒေပြဋ္ဌာန်းနိုင်ရေးလွှတ်တော်ကိုယ်စားလှယ်ဟောင်းတွေကကိုယ်စားလှယ်တစ်တွေကိုဘယ်လိုတိုက်တွန်းကြပါသလဲ။
ဒီလိုလိုတူရဲ့အကျိုးစီးပွားကိုကာကွယ်တဲ့ဥပဒေတွေဖြစ်ဖို့စစ်တော်ကိုယ်စားလှယ်ဒီကသွားမော်ဘယ်လိုထိချုပ်မလဲဘယ်လိုပြင်ဆင်မလဲဆိုတော့ဝိုင်းဝန်း
တီဘောအမတ်ဟောင်းဦးရဲ့ထုံးမရှင်အပြည့်စုံကတော့မကြခင်တင်ပြသွားမှာပါဒါအပြင်လွတ်တော်တစ်ကိုတက်ရောက်ကြရမယ့်ရွေးကောက်ခံအမတ်တွေရဲ့ပြင်ဆင်မှုမျောလင့်ချက်တွေကိုကြားရမှာဖြစ်တယ်လို့ချင်းပြည်နယ်ဖက်မှာကချင်ပြည်နယ်ဖက်မှာမိုးရစေတိုက်ဖြည့်ရေးလှုပ်ရှားနေကြတဲ့လူမှုအခြေပြုမိုးရစေဝါတိုက်ဖြည့်ရေးအဖွဲ့ဝင်တွေဟာတနိုင်းနဲ့ဝိုင်းမော်မြို့နယ်စတုံးဒေသတွေမှာအမည်မသိအဖွဲ့ရဲ့ပြစ်ခတ်တိုက်ခိုက်မှုကိုခံရတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။ခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်
။ Syria ဆိုရနဲ့ငြိမ်းချမ်းရေးမဆွေးနွေးခွင့်အရင်ဖြည့်ရှင်းလိုတာတွေကိုညှိနှိုင်းမှုအတွက် Syria အဓိကအတိုက်အခံအဖွဲ့ဟာကုလသမဂ္ဂဆီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Stephen D. Mistura နဲ့ဒီကနေ့တနင်္ဂနွေနေ့မှာဂျီနီဗာမှာတွေ့ဆုံကြမှာဖြစ်ပါတယ်။အစိုးရညှိနှိုင်းရေးကော်မတီကတောင်းဆိုထားတဲ့အထက်မှာတော့သဘုံတွေထိန်းချုပ်ထားတဲ့ဒေသတွေမှာဆီးရီးယားအစိုးရကဝိုင်းရံပိတ်ဆို့ထားတာတွေကိုဖယ်ရှားပေးဖို့နဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုဆိုင်းငံ့ပေးဖို့တွေလည်းပါဝင်ပါတယ်။ဂျီနီဗာဆွေးနွေးပွဲမှာတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးပါဖြစ်ပြီးဒီနောက်မှာမှနောက်ထပ်စစ်ဆက်ညှိနှိုင်းမှုတွေကိုလှုပ်ဆောင်မှာဖြစ်တယ်လို့ဆီးရီးယားအဓိကအတိုက်ခံအဖွဲ့ရဲ့အစိုးရညှိနှိုင်းရေးကော်မတီရဲ့ပြောခွင့်ရကမနေ့တုန်းကပြောဆိုထားပါတယ်2014ခုနှစ်တုန်းကကုလသမဂ္ဂရဲ့စစ်ဆက်ညှိနှိုင်းမှုဟာတိုးတက်မှုမရှိဘဲပြီးဆုံးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့တောက်ကြံတွေကစတင်တဲ့ကုလသမဂ္ဂကကမကထာပြုတဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကဆီးရီးယားနိုင်ငံတွေငြိမ်းချမ်းချမ်းချမ်းဖြည့်ရှင်းနိုင်ရေးနိုင်ငံတကာရဲ့ပထမဆုံးအထောက်အမှုတစ်ခုလည်းဖြစ်ပါတယ်။ကုလသမဂ္ဂအထူးသံတမန် Stephen D. Mistura ကတော့ဆီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်ကုလသမဂ္ဂဆိုင်ရာဆီးရီးယားအမတ်ဘာရှာဂျက်ဖာရီတို့ကတော့မနေ့ကတွေ့ဆုံခဲ့ပြီးဖြစ်ပါတယ်။
အာဖရိကကောင်ဆောင်နေအနေနဲ့ဘူရန်ဒီနိုင်ငံကအကြမ်းဖက်မှုတွေကိုဖြည့်ရှင်းဖို့အတွက်ဆက်ဆောင်နေဖို့မဖြစ်နိုင်တော့ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကဒီကနေ့ပြောဆိုလိုက်ပါတယ်။အချိန်ကြာလာတဲ့အမျှလူတွေထပ်ပြီးတည်ဆုံကြရမယ်လို့အတွင်းမှုချုပ်ကပြောပါတယ်။ဘူရန်ဒီအခြေအနေဟာလူသားဂုဏ်သိက္ခာလူအခွင့်အရေးတွေနဲ့ဆိုင်တဲ့အခြေအနေဖြစ်တယ်လို့အီသီယိုးပီးယားနိုင်ငံမှာကျင်းပတဲ့အာဖရိကသမဂ္ဂညီလာခံနေမှာသတင်းထောက်တွေကိုကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုသွားတာဖြစ်ပါတယ်။ဒီရေးပေါ်ပြဿနာကိုဖြေရှင်းနိုင်ဖို့အာဖရိကကောင်းဆောင်တွေတညီတညွတ်ထဲအလုပ်လုပ်ဖို့လိုအပ်ပြီးအထူးသဖြင့်သမရကူရန်ဂျီဇန်နဲ့အစိုးရအဖွဲ့ကဒီပြဿနာကိုတည်တည်ချာချာစဉ်းစားပြီးအားလုံးပါတဲ့ဆွေးနွေးမှုတွေလုပ်ဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းခဲ့ပါတယ်။အာဖရိကတမဲကတပ်ဖွဲ့တွေကိုကျူးကျော်တပ်ဖွဲ့တွေအဖြစ်သတ်မှတ်မယ်လို့ဘူရန်ဒီအစိုးရကပြောဆိုခဲ့တာနဲ့ပတ်သက်ပြီးငြိမ်းချမ်းရေးအဖွဲ့တွေမရှိမဖြစ်လိုအပ်နေပြီလို့စနေနေ့ကကျင်းပတဲ့ထိပ်သီးအစည်းအဝေးပေါ်မှာအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောဆိုပါတယ်။အာဖရိကရဲ့ဘရွန်ဒီသမရခွန်ရန်ဂျီဇာကတတိယတက်တန်ဆက်အုပ်ချုပ်ဖို့ကြေညာလိုက်တဲ့မနစ်ကစပြီးဖြစ်လာတဲ့လူရာနဲ့ချီတေဆုံးခဲ့တဲ့နိုင်ငံရေးအကြမ်းဖက်မှုတွေကိုထိန်းသိမ်းဖို့အတွက်ငြိမ်းချမ်းရေးတပ်ဖွဲ့ဝင်9000ဆေးလွှတ်ပေးဖို့အာဖရိကသမဂ္ဂအဖွဲ့ကစဉ်းစားဆွေးနွေးနေကြတာဖြစ်ပါတယ်
။ဂရိနိုင်ငံလက်စ်ဘိုးကျွန်းကိုဥတီထွက်ခွာလာတဲ့ရွှေပြောင်းအခြေချသူတွေစီးနင်းလိုက်ပါလာတဲ့ရေရင်တစင်တူရကီအနောက်ဘက်ကမ်းခြေမှာစနေနေ့ကနှင်းမြုပ်တာကြောင့်ကလီးငယ်အများအပြားအပါအဝင်အနည်းဆုံးလူ38ဦးသေဆုံးခဲ့ပါတယ်။18ပြည်အရှိရှိတဲ့ရေရင်အတွင်းမှာပိတ်မိနေတဲ့သေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုရှာဖွေရေးအဖွဲ့တွေထပ်ပြီးတွေ့ခဲ့ပြီးစနေနေ့နှောင်းပိုင်းမှာသေဆုံးသူအရေအတွက်တိုးလာခဲ့တာဖြစ်ပါတယ်။အသက်ရှင်ကျန်ရစ်သူ85ဦးကိုလည်းကယ်ဆယ်နိုင်ခဲ့ပါတယ်။ရွှေပြောင်းဒုက္ခသည်တွေထဲမှာဆီးရီးယားအာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံတို့ကလည်းပါဝင်တယ်လို့တူရကီသတင်းဌာနဒိုဂန်ကဖော်ပြပါဗျ။စနေနေ့ကပင်လယ်ပြင်ကိုဖျက်ကူးဖို့စီစဉ်ခဲ့တဲ့လူမောင်ခိုကူးသူလို့ယူဆရသူတူရကီအမျိုးသားတအုပ်ကိုရဲတွေကဖမ်းဆီးထားပါဗျ။ ဖမ်းဆီးခံရသူကတော့သူ့မိသားစုနဲ့လေပေါ်မှာလိုက်ပါသွားပြီးသူ့အနေနဲ့အမှားအယွင်းမလုပ်ခဲ့ဘူးလို့ညင်းဆိုထားပါတယ်။တူရကီနဲ့ဂရိနိုင်ငံခြားမှာတည်ရှိနေတဲ့အီဂျင်းပင်လယ်ပြင်ကိုဖျက်ကူးရင်းသေဆုံးရတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူအရေးအတွက်ဟာစိုးရင်စရာကောင်းတဲ့နှုံနဲ့တိုးလာနေတယ်လို့နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ IOM ကပြောဆိုထားပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးပွဲအတွက်တနင်္လာနေ့ညမှာအိုင်အိုဝါမှာကျင်းပမယ့် Primary Caucus လို့ခေါ်တဲ့ပနာမပါတီရင်းရွေးချယ်ပွဲမှာသဘောထားကွဲလွဲမှုတွေရှိနေတဲ့ Republican Party ကိုယ်စားလှယ်လောင်း Ted Cruz နဲ့ Jeb Bush တို့ဟာအတော့ကိုမတူချားနာတဲ့အနေအထားတွေမှာရှိနေကြပါတယ်။ Ted Cruz အနေနဲ့လက်တလောရှေ့ဆုံးကပြေးနေတဲ့ Donald Trump ကိုအမိလိုက်ဖို့အလုပ်များနေပြီးတော့တစ်ဖက်မှာလည်းပြိုင်ဘက်အထက်လွှတ်တော်မတ် Marco Rubio ကနောက်ဆုံးအဆင့်အိုင်အိုဝါမဲဆွေပွဲမှာသူတဲ့တာမသွားအောင်ကြိုတင်တားဆီးနိုင်ဖို့ကြိုးစားနေရပါတယ်ပြီးခဲ့တဲ့စကားစစ်ထိုးပွဲမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာပြဿနာနဲ့ပတ်သက်ပြီး Ted Cruz နဲ့ Marco Rubio တို့နှစ်ယောက်အတော်လေးအငင်းပွားခဲ့ပြီးတော့ Cruz ကဖက်ပေါင်းဆောင်ကတိုက်ခိုက်ခဲ့တယ်လို့ Rubio ကဆွဆွဲပြောဆိုခဲ့ပါတယ်စနေနေ့ကတော့ Cruz ရဲ့မဲဆွယ်ပွဲတွေကို Iowa ပြည်နယ်တက္ကသိုလ်ရဲ့မိခင်လို့ပြောရမယ် MS မှာစီစီကားကားကျင်းပပြီးတော့တထောက်ရန်နာခဲ့ပါတယ် Cruz ရဲ့မဲဆွယ်ပွဲကိုကြီးမားတဲ့လူကြီးကတက်ရောက်ခဲ့ပါတယ်အိုင်ဝါပြည်နယ်နောက်ပိုင်းကကာရိုမြို့လေးမှာတရက်ဆော့ပြီးတော့ကျင်းပသွားတဲ့ကိုယ်စားလှယ်လောင်း Jeb Bush ရဲ့မဲဆွယ်ပွဲကတော့ Cruz ရဲ့မဲဆွယ်ပွဲတွေနဲ့မတူဘဲတက်ရောက်သူလဲသိပ်မများလှပါဘူးလက်ရှိအခြေအနေမှာ Republican ကိုယ်စားလှယ်လောင်းနေတဲ့မှာ Donald Trump ကရှေ့ဆုံးကပြေးနေပြီး Ted Cruz နဲ့ Marco Rubio ရဲ့နောက်ခတ်ဝေးဝေးကနေ Jeb Bush ကလိုက်နေတာဖြစ်ပါတယ်
ရုရှားဆက်လက်ရင်တစဉ်တူရကီဝေဟင်ပိုင်နက်ကိုချိုးဖောက်ဝင်ရောက်ခဲ့တယ်လို့တူရကီနဲ့မြောက်အတ္တလန္တိတ်ဆက်စားချုပ်အဖွဲ့နေတိုးတို့ကပြောဆိုခဲ့တာကြောင့်တူရကီနဲ့ရုရှားကြားတင်းမာမှုမြင့်တက်ခဲ့ပါတယ်။တူရကီရဲ့ဆွဆွဲချက်တွေဟာအခြေမြင့်မရှိတဲ့ဝါဒဖြန့်မှုအဖြစ်ရုရှားကညင်ပါတယ်။တူရကီနဲ့နေတိုးတာဝန်ရှိသူတွေအချိန်ချင်းသတိပေးနေတဲ့ကြားကပဲရုရှား Su-34 ဆက်လက်ရင်ဟာတူရကီဝေဟင်ပိုင်နက်ထဲကိုတူရကီစံတော်ချိန်တောက်ချာနေနေကင်းပိုင်းလောက်မှာဝင်ရောက်ခဲ့တာဖြစ်တယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ရုရှားဘက်ကဆက်ပြီးချိုးဖောက်နေဦးမယ်ဆိုရင်တော့နောက်ဆက်တွဲအကျိုးဆက်တွေရှိလာမယ်လို့တူရကီသမ္မတကရုရှားကိုသတိပေးလိုက်ပြီးရုရှားတို့ရဲ့လုပ်ရဟာတာဝန်မဲ့တယ်လို့လည်းပြောဆိုလိုက်ပါတယ်။ဒီကိစ္စကိုကန့်ကွက်ဖို့အတွက်အန်ကာရာမြို့တော်မှာရှိတဲ့တူရကီနိုင်ငံဆိုင်ရာရုရှားသံအမတ်ကြီးကိုဆင့်ခေါ်ခဲ့တယ်လို့လည်းတူရကီအစိုးရကပြောပါတယ်။ရုရှားလေထက်ရဲ့လင်းတစင်းတလီမှာတူရကီဝေဟင်ပိုင်နယ်ထဲကိုဝင်ရောက်ခဲ့တာမရှိဘူးဆိုပြီးရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရတဦးကမော်စကိုမြို့တော်မှာပြောဆိုထားပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေပြည်တော်ရုံးအတွက်ရုံးအဖွဲ့မှုအသစ်အဖြစ်ဦးမိုးစောဦးကိုခန့်အပ်လိုက်တဲ့အကြောင်းပါတီကဒီကနေ့တရားဝင်ထုတ်ပြန်ကြေညာပါတယ်။2010ပြည့်နှစ်နှစ်ကုန်ပိုင်းဒေါအောင်ဆန်းစုကြည်နေရင်အခြေချုပ်ကလွတ်မြောက်လာပြီးနောက်ပိုင်းရုံးအဖွဲ့မှုအဖြစ်ဆောင်ရွက်လာတဲ့ဒေါက်တာတင်မအောင်ရဲ့နေရာမှာဦးမိုးစောဦးကိုအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်။2015ခုနှစ်ထွေထွေရွေးကောက်ပွဲကနေရွေးကောက်တင်မြှောက်လိုက်တဲ့ NLD ကိုယ်စားလှယ်အများစုပါဝင်တဲ့လွှတ်တော်သစ်တွေကိုဖေဖော်ဝါရီလ1ရက်နေ့တနင်္လာနေ့စတင်မဲ့အချိန်လက်ရှိဒေါက်တာတင်မအောင်ရဲ့ရုံးအဖွဲ့မှုနေရာမှာဦးမိုးစောဦးကအစားထိုးပြီးစတင်တာဝန်ယူမှာလည်းဖြစ်ပါတယ်။ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ဆက်သွယ်လို့ရင်ဦးမိုးစောဦးကိုဆက်သွယ်ကြဖို့လည်းပါတီရဲ့ညင်ညာချက်ကဖော်ပြပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အနီးကပ်ဆုံးရှိခဲ့ပြီးရုံးအဖွဲ့မှုအဖြစ်လည်းတာဝန်ယူခဲ့သူဒေါက်တာတင်မအောင်ကပါတီအတွက်ဘလို့တာဝန်တွေပြောင်းလဲထမ်းဆောင်မလဲဆိုတာကိုတော့ပါတီကထုတ်ဖော်ပြောဆိုတာမရှိသေးပါဘူးလွတ်တော်နှစ်ရက်စလုံးကိုကြီးစိုးပြီးအစိုးရဖွဲ့စည်းနိုင်လောက်တဲ့အထိအများစုအနိုင်ရ NLD ပါတီဘက်ကအကူပြောင်းကာလအကဲဆက်မှုကိုအကြောင်းပြပြီးသမရအမည်စီရင်အစိုးရဖွဲ့ရာထားချက်နဲ့ပတ်သက်လို့မထုတ်ပြန်သေးတဲ့အချိန်ဒေါအောင်ဆန်းစုကြည်နဲ့အနီးကပ်ရုံးအဖွဲ့မှုအဖြစ်တာဝန်ယူခဲ့သူဒေါက်တာတင်မအောင်ဘလို့တာဝန်မျိုးယူလာမလဲဆိုတာကိုလည်းအများကစိတ်ဝင်စားနေကြပါတယ်ဒေါက်တာတင်မအောင်ရဲ့နေရာမှာအစားထိုးခန့်အပ်လိုက်တဲ့ဦးမိုးစောဦးကတော့1988ခုနှစ်လူမှုလှုပ်ရှားမှုတွေနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဝင်ရောက်ခဲ့သူဖြစ်ပြီးနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ပါတယ်။ထိုင်းနိုင်ငံချူလာလောင်ကွန်တက်ကတူကနေမဟာဝိဇ္ဇာပွဲရရှိထားတဲ့ဦးမိုးစောဦးဟာ2012ခုနှစ်ကြားပြတ်ရွေးကောက်ပွဲကာလကစားလို့ NLD ဥက္ကဋ္ဌရုံးမှာအလုပ်လုပ်ကင်နေသူလည်းဖြစ်ပါတယ်။
လ လက်ရှိရာစုနှစ်နောက်ဆုံးပိုင်းကာလတွေမှာစစ်ပွဲတွေမှုကင်းနေတဲ့အဂတိလိုက်စားမှုတွေကိုကမ္ဘာပြည်သူတွေသိအောင်တင်ပြဖို့ကြိုးစားကြတဲ့သတင်းသမားစုစုပေါင်း2298ယောက်ထက်မနည်းအသက်ခံခဲ့ရတယ်လို့နိုင်ငံတကာသတင်းအဖွဲ့အစည်းတစ်ခုဖြစ်တဲ့ International Federation of Journalists IFJ ရဲ့စာမျက်နှာ85မျက်နှာပါအစီရင်ခံစာအသစ်ကဖော်ပြလိုက်ပါတယ်လစ်စင်အသက်ခံရတဲ့သတင်းသမားရေအတွက်ကို IFJ အဖွဲ့ကစပြီးတော့မှတ်တမ်းတင်ခဲ့တဲ့1990ပြည့်နှစ်မှာအသက်ခံရတဲ့သတင်းသမားရေအတွက်အယောက်40ရှိပေမဲ့2010ပြည့်နှစ်ကစလို့နှစ်စဉ်အသက်ခံရတဲ့သတင်းသမားအရေအတွက်ဟာအယောက်100အောက်မရောက်ခဲ့ပါဘူးအဆိုးဆုံးလို့ဆိုရမယ့်2006ခုနှစ်ထဲမှာသတင်းသမား155ယောက်သိဆုံးမှုနဲ့အတူဒီရာစုနှစ်ရဲ့နောက်ဆုံး10နှစ်အတွင်းသတင်းသမားတွေအတွက်အနည်းအကြီးဆုံးဖြစ်လာတယ်လို့ IFJ အဖွဲ့တွင်ရေးမှူးအန်တနီဘယ်လင်ဂါကလူရိမေးမြန်းခန်းတစ်ခုမှာပြောဆိုခဲ့ပါတယ်ကုလသမဂ္ဂလိုအဖွဲ့ကြီးတွေကသတင်းသမားတွေကိုအကာအကွယ်ပေးဖို့တန်ဖိုးထံချခဲ့ပေမဲ့လည်းသတင်းသမားတွေကိုပြစ်မှတ်ထားတိုက်ခိုက်သူတွေအတွက်အပြစ်ကနေခွင့်လွတ်ခွင့်ရနေတဲ့အခြေအနေဆိုးကြီးကြောင်သတင်းသမားတွေအတွက်အနည်းကြီးလွန်းတဲ့အချက်ကို IFJ အဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်ပြီးမိမောင်းထိုးပြလိုက်တာဖြစ်ပါတယ်ဒီလိုသတင်းသမားတွေကိုတပ်ဖြတ်တဲ့အပြစ်ကလွန်ငင်းခွင့်ရနေတာတွေကိုရပ်တန့်ကရပ်ဖို့လိုမယ်လို့ IFJ တွင်းရေးမှူးဘယ်လင်ဂါကမှတ်ချက်ပေးပြောဆိုခဲ့ပါတယ်ဒီအစီအစဉ်ခန်းစားကိုလာမယ့်ဂျာတာဘရင်းနေပြင်သစ်နိုင်ငံပဲရစ်မှာကျင်းပမယ့် UNESCO အဖွဲ့ကြီးရဲ့အစည်းအဝေးမှာလည်းဆွေးနွေးမှာဖြစ်ပါတယ
်တင်းငွေတွေနဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်တင်ထိုင်တဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရွေးကောက်ပွဲမှာပြည်သူတွေအတွက်လှုပ်ဆောင်ပေးမယ်လို့ပေးခဲ့တဲ့ကတိတွေအတိုင်းနိုင်ငံအကျိုးပြုဥပဒေတွေပြဋ္ဌာန်းနိုင်ရေးလွှတ်တော်တင်မအစိုးပြုတင်တွင်းနိုင်ဖို့ဥပဒေရေးရာတွေနဲ့လွှတ်တော်ပိုင်းကိုတည်တည်ချာချာကျွမ်းကျင်နားလည်အောင်လေ့လာသိယူကြပါလို့လွှတ်တော်ကိုယ်စားလှယ်ဟောင်းတွေကကိုယ်စားလှယ်တစ်တွေကိုတိုက်တွန်းလိုက်ပါတယ်ပထမအကြိမ်လွှတ်တော်တက်တန်းထက်စာရင်ဒုတိယအကြိမ်လွှတ်တော်တက်တန်းတွင်အစိုးရနဲ့လွှတ်တော်ကြားပိုးပြီးတော့မှအပေးယူမြပြီးတော့ညှိနှိုင်းဆောင်ရွက်မှုတွေပိုလုံလန်းနိုင်ခြေရှိတယ်လို့လွှတ်တော်ကိုယ်စားလှယ်ဟောင်းတွေကယူဆပါတယ်February 1st ရက်နေ့မှာစတင်ကျင်းပတော့မယ့်လွှတ်တော်တစ်ကိုတက်ကြမဲ့လွှတ်တော်ကိုယ်စားလှယ်တွေအတွက်ပထမအကြိမ်လွှတ်တော်ကကိုယ်စားလှယ်တွေရဲ့အကြံပြုချက်တွေကိုမဆုမုံကစူးစိတင်ပြထားပါရဲ့ရှင်
ဟုတ်ပါတယ်ပထမအကြိမ်လွှတ်တော်တက်တန်းကတော့ပြီးခဲ့တဲ့ January 29ရက်နေ့မှာတက်တန်းကုံဆုံးပြီးစီးသွားပြီဖြစ်ပါတယ်2015ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့ဒုတိယအကြိမ်လွှတ်တော်တက်တန်းကို February 1ရက်နေ့တနင်္လာနေ့မှာစတင်ကျင်းပတော့မှာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်ကိုယ်စားလှယ်နေရာအများဆုံးရထားတဲ့ဒုတိယအကြိမ်လွှတ်တော်တက်တန်းအတွင်မှာတော့ပါတီကရွေးချယ်ဖွဲ့စည်းမဲ့အစိုးရသစ်နဲ့လွှတ်တော်တို့ကြားနိုင်ငံအကျိုးပြုဥပဒေတွေပြဋ္ဌာန်းသတ်မှတ်နိုင်ရေးနဲ့ပြည်သူ့အကျိုးပြုလုပ်ငန်းတွေကိုပို့ပြီးတော့မှအပေးယူမြတ်လက်တွဲပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့လည်းပြည်သူအများကမျှော်လင့်နေကြတာပါ NLD ပါတီရဲ့ဥက္ကဋ္ဌဒေါံဆန်းစုကြည်ကလည်းလွှတ်တော်ကိုယ်စားလှယ်ဟောင်းတွေရဲ့ဆောင်ရွက်ချက်တွေကြောင့်လွှတ်တော်ကိုယ်စားလှယ်သစ်တွေအတွက်လမ်းဟာပို့ပြီးတော့ပွင့်လင်းလာတယ်လို့သူ့ရဲ့လွှတ်တော်နောက်ဆုံးနေ့မိကုံးမှာဂုဏ်ပြုပြောဆိုခဲ့တယ်လို့ဒီမိုကရေစီနိုင်ငံသစ်ထူထောင်နိုင်မှုဝိုင်းဝန်းလှုပ်ဆောင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်လွှတ်တော်တက်တန်းကုံဆုံးလို့နေရပြန်တော့မဲ့တီဘောမြွနယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းကရွေးကောက်ပွဲမှာပြည်သူတွေအတွက်လှုပ်ဆောင်ပေးမယ်လို့ပေးခဲ့တဲ့ကတိတွေအတိုင်းနိုင်ငံအကျိုးပြုဥပဒေပြဋ္ဌာန်းနိုင်ရေးလွှတ်တော်အစ်မအစိုးပြုတင်သွင်းနိုင်မှုလွှတ်တော်ကိုယ်စားလှယ်သစ်တွေအနေနဲ့ဥပဒေရေးရာနဲ့လွှတ်တော်ပိုင်းကိုတည်တည်ချာချာကျွမ်းကျင်နားလည်နိုင်မှုလေ့လာသင်ယူကြပါလို့တိုက်တွန်းပါတယ်
ဒီမိုကရေစီစနစ်မှာရွေးကောက်ပွဲနဲ့အနိုင်ရလာတဲ့ပါတီတွေကရွေးကောက်ပွဲမတိုင်ခင်မှာပြည်သူလူထုကိုသတို့နိုင်လို့ရှိရင်ဥပမာဆိုတော့လောက်ကန်နေပေါ်များလာစေရပါမယ်အနေရာတွေလက်ပိုင်ခွင့်နေပို့ရပါစေမယ်သာတစ်ဖြစ်ပေါ့လေအဲ့ဒီဂရီကုတွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက်ဥပဒေတွေကျွန်တော်ကထားရတယ်ပြည်သူလူထုရဲ့အကျိုးစီးပွားကိုကာကွယ်တဲ့ဥပဒေတွေဒီဖြစ်ဖို့စစ်တော်ကိုယ်စားလှယ်ဒီကသွားမော်ဘယ်လိုထိန်းချုပ်မလဲဘယ်လိုပြင်ဆင်မလဲဆိုတော့ဝိုင်းဝန်းပြီးအဖြေရှာကြရတယ်
လွှတ်တော်ကိုယ်စားလှယ်သစ်တွေကိုဒီမိုကရေစီနီးကြပြည်သူအကျိုးပြုဥပဒေတွေပြဋ္ဌာန်းနိုင်ရေးစာရွက်ကြည့်ဖတ်ပြီးတော့အလုပ်သဘောဆန်တဲ့တင်ပြချက်တွေအစားမိမိတို့ဘက်ကကြွမ်းကျင်ပိုင်နိုင်စွာလေ့လာပြီးလက်တန်းပြောဆိုမှုတွေနဲ့အပြန်အလှန်ဆွေးနွေးညှဉ်းခုံမှုတွေနဲ့အသက်ဝင်တဲ့ပြည်သူလွှတ်တော်ကြီးဖြစ်အောင်ဆောင်ရွက်ကြစီလိုကြောင်းတင်ကားညွတ်မြွတ်နယ်မဲဆန္ဒနယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးသိန်းညွန့်ကလည်းတိုက်တွန်းပါတယ
်အမှန်ကြီးလွှတ်တော်ဆိုတာလမ်းပြဖောက်ရတာဒုတိယကြီးလွှတ်တော်ကတော့ဒီထောက်ထားတဲ့လမ်းပေါ်မှာသွားရတာဟုတ်အဲ့တော့တို့တော်ဦးတွေကဆက်လက်ပေါ်မှာပြီးပြီးတော့လက်ခံပြောရပါစီတို့တော်ဦးသားကိုခေတ္တံပြီးတော့နော်ဒီစာဖတ်တဲ့ပုံစံကသရော့ကိုများပါအဲ့ဒါကြီးအတွေ့အကြုံကြောင့်ဆက်လက်ပေါ်ကိုကြည့်ပြီးတော့လက်ခံပြောနိုင်အောင်နော်ကြိုးပမ်းကြဖို့လိုအပ်ပါဖြစ်နိုင်ရင်နော်ဒီဘုံကြီးစနစ်မှာနော်ဒီအကျိုးနဲ့အကြောင်းနဲ့စ 孙女你后面那个楼啊的，因为那座楼去多了，那那座屋里面就在那里，那几楼那年也，我给你买股票股嘛，那座看看那屋，那楼啊不成问题啊，比如那地那座那年以后。
အရေးလွတ်တော်တည်တံ့အတွင်းတို့ကတော့အစိုးရနဲ့ဝန်ကြီးဌာနတွေဘက်ကအဆိုပြုပြဋ္ဌာန်းခဲ့တဲ့ဥပဒေချမ်းတွေကိုသာအများဆုံးဆွေးနွေးခဲ့ကြရပြီးတော့အစိုးရနဲ့လွတ်တော်ကြားထိတိုက်တွေ့မှုတွေရှိခဲ့ပေမဲ့လို့အခုဒုတိယကြိမ်လွတ်တော်တည်တံ့မှာတော့အစိုးရနဲ့လွတ်တော်ကြားပြည်သူအကြိုပြုဥပဒေတွေပြဋ္ဌာန်းနိုင်မယ်လို့မျှော်လင့်ပေမဲ့လွတ်တော်ထဲမှာရှိတဲ့တက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းနဲ့နားလည်မှုယုံကြည်မှုတိစောက်ပြီးပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ပို့ပြီးတော့မှအဆင်ပြေချုံးမွေ့နိုင်မယ်လို့သီဘောအမတ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ်အရင်တုန်းကတော့အင်အားနည်းတဲ့ဒီမိုကရေစီအင်အားစုတွေဘက်ကအတိုက်ခံဖြစ်ရပ်တည်ပြီးတော့ကြံ့ခိုင်ရေးပါတီဥဆောင်တဲ့အစိုးရကိုလွှတ်တော်ကနေထိန်းချုပ်နိုင်အောင်လို့ဥပဒေအစိုးပြုပြဋ္ဌာန်းချက်တွေနဲ့စူးစမ်းခဲ့တယ်လို့အခုပြည်သူလူထုကတခဲနဲ့ရွေးချယ်လိုက်တဲ့အနိုင်ရပါတီကဥဆောင်မဲ့အစိုးရနဲ့အနိုင်ရပါတီကိုယ်စားလှယ်အများစုပါဝင်မဲ့လွှတ်တော်ကြားဘလို့ထိန်းချုပ်မှုတွေရှိမလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့တင်ငန်းညွန့်မြို့နယ်မင်းဆန္ဒနယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးသိန်းညွန့်ကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာစတင်ပေဒုတိယအကြိမ်လွှတ်တော်တဲ့အတွက်ပြည်သူလွှတ်တော်ဥက္ကဋ္ဌကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဝင်းမြင့်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးတီခွန်မြတ်ကိုဒုဥက္ကဋ္ဌအဖြစ်နောက်အမျိုးသားလွှတ်တော်ဥက္ကဋ္ဌကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးမန်းဝင်းခိုင်တန်းနဲ့ရခိုင်မျိုးသားပါတီကဦးဝဲတအောင်တို့ကိုဒုဥက္ကဋ္ဌအဖြစ်ရွေးချယ်ဖို့ရာထားသတ်မှတ်ပြီးလည်းဖြစ်ပါတယ်အခုချိန်ထိတော့ NND ကနေဖွဲ့စည်းမဲ့အစိုးရအသစ်ကိုတမရအဖြစ်ဘသူကဦးဆောင်ပြီးတော့အစိုးရအဖွဲ့မှဘသူတွေပါဝင်မယ်ဆိုတာကိုတရားဝင်ထုတ်ပြန်ခြင်းမရှိသေးသလိုဒုတိယတမရ၃ဦးကိုပြည်ထောင်စုလွှတ်တော်မှာဘယ်တော့ရွေးချယ်မယ်ဆိုတာကိုလည်းအတိအကျမသိရသေးပါဘူးဒုတိယသမရ3ဦးကိုမဲပေးရွေးချယ်ပြီးတဲ့နောက်မှာအဲ့ဒီတွေကမဲအများဆုံးရတဲ့သူကိုသမရအဖြစ်ရွေးချယ်မှာဖြစ်ပါတယ်ရှင
်မဆွမမေမြန်တင်ပြတော်ရပါရှင် VOA ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မနေ့ဖြန် February လ3ရက်နေ့တနင်္လာနေ့မှာစတင်တော့မဲ့လွတ်တော်တဲ့အတွက်ရွေးကောက်ခံအမတ်တွေနေပြည်တော်ကိုရောက်ရှိနေကြပြီဖြစ်ပါတယ်ဒီထဲမှာနိုင်ငံရေးကြ བྱ ရေးလို့အကျဉ်းချခံခဲ့ရတဲ့ NLD ပါတီရွေးကောက်ခံကိုယ်စားလှယ်ဦးတင်တင်လဲပါဝင်ပါတယ်လွတ်တော်တက်ရောက်ဖို့အတွက်ရွေးကောက်ခံအမတ်တွေဘလို့ပြင်ဆင်ထားကြသလဲဆိုတဲ့ AFP သတင်းတပုတ်ကိုတစ်ဆက်ထည့်တင်ပြပါမယ်ရှင်
လွတ်တော်အမတ်ဖြစ်လာတဲ့ဦးတင်တက်ဟာနေပြည်တော်ကလွတ်တော်အမတ်တွေနေတဲ့အဆောင်တစ်ခုမှာသူရေးထားတဲ့နောက်မဆုပ်ဆိုတဲ့ကဗျာကိုရွတ်ဆိုနေပါတယ်စစ်တပ်ရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်လာတဲ့မြန်မာနိုင်ငံအတွက်ရှေ့အနာဂတ်အိမ်မက်တွေနဲ့မနေ့ဖြန်မှစတင်မဲ့လွတ်တော်အစည်းအဝေးတက်ရောက်ဖို့လည်းအဆင်သင့်ဖြစ်နေပါပြီ
ကျွန်တော်တို့ခင်ပဲလေကျွန်တော်တို့ခင်မှာကျွန်တော်တို့ယူရမယ်တာဝန်ကျွန်တော်တို့လုပ်ရမယ်လို့ကျွန်တော်တို့လုပ်တာပဲဆက်ပြီးတော့ပဲခြိတဲ့ပေါ့ဒီလိုကလေးအနည်းနဲ့ဆယ်ကျော်30ကျွန်တော်တို့တလို့လာခဲ့ရတယ်ဆိုတာလေးပြန်တွေးမိပြီးတော့မှရေးပြတဲ့ကြပါပါပဲ
ဒီမိုကရေစီစနစ်စီချီတက်ခဲ့တဲ့ခရီးရှည်ကြီးတစ်လျှောက်မှာ NLD ပါတီဝင်အတော်များများထောင်သွင်းအကျဉ်းချခံခဲ့ရပါတယ်ဒီလိုထောင်ချခံခဲ့ရသူတွေထဲမှာတော့အဆိုတော်တွေရှေ့နေတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေလည်းပါဝင်ခဲ့ပါတယ်မြမလွတ်တော်ရဲ့ရှုပ်ထွေးလာတဲ့လုပ်ငန်းစဉ်တွေအပေါ်လူအနှဲငယ်လောက်သာတိမိခောက်မိရှိကြပါတယ်တောင်ဆန်းစုကြည်ရဲ့ပြောင်းလဲဖို့လိုပြီးဆိုတဲ့ရွေးကောက်ပွဲစည်းရုံးစဉ်ကာလပြောခဲ့တဲ့လက်တုံစကားနဲ့ပတ်သက်လို့ရွေးကောက်ခံလွတ်တော်အမတ်တွေဟာအပြောင်းအလဲကိုတကယ်တမ်းလှုံ့နိုင်ကြတယ်ဆိုတာတန်း90ကျော်ရှိတဲ့မြမပြည်သူလူထုကိုတက်တေးပြဖို့လိုပါလိမ့်မယ်။ဒါကလွယ်တဲ့အလုပ်တော့မဟုတ်ပါဘူး။စည်းရဲမွဲတေမှုတွေနဲ့အကျင့်ပြတ်ချစားမှုတွေနဲ့ပြည့်နှက်နေခဲ့တဲ့မြမနိုင်ငံကို2011ခုနှစ်တုန်းကစစ်အစိုးရကနေအယက်သားတစ်ပိုင်းအစိုးရဖြစ်တဲ့လက်ရှိအစိုးရကိုအာဏာလွှဲပြောင်းပေးခဲ့ပါတယ်။စစ်အစိုးရရဲ့အုပ်ချုပ်မှုအောက်မြန်မာနိုင်ငံရဲ့ပညာရေး၊ကျန်းမာရေးအခြေခံအဆောက်အုံနဲ့ဘယူရိုကရေစီရန်ရာကြီးတွေဟာအလုံးစုံပြည့်စည်ခဲ့ရပါတယ်။ဆူမီဒီမိုကရေစီအဖွဲ့ချုပ်ပါတီကရွေးကောက်ခံအမတ်ဒေါ်ကျင်းနိုင်မန်ကချင်းပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်လို့အခုလိုပြောပါရယ်
။မွနဲ့မင်းလို့ဖွံ့ဖြိုးတိုးတက်မှုခံစားရတဲ့ဆိုတဲ့သဘောမျိုးပေါ့နော
်။ NLD ဦးဆောင်တဲ့လွတ်တော်ဟာလှမဲ့ရက်တွေအတွင်းရှုပ်ထွေးတဲ့နိုင်ငံရေးအခွင့်အကျင်းတွေကိုတွေ့ရပါတော့မယ်။လွတ်တော်ကနေမှတ်လနောက်ပိုင်းကျရင်သမရတစ်ကိုရွေးချယ်ရပါလိမ့်မယ်။တနင်္လာနေ့မှာလွတ်တော်တက်ရောက်လာကြမယ် NLD အမတ်တွေထဲမှာဒေါအောင်ဆန်းစုကြည်အပါအဝင်လွတ်တော်ရဲ့လှုပ်ထုံလှုံနီးတွေနဲ့ပတ်သက်လို့အတွေ့အကြုံရှိတဲ့အမတ်နဒါစင်လောက်ပဲရှိပါတယ်။တောက်ကြနေ့မှာလွတ်တော်ပြီးဆုံးသွားတဲ့အချိန်တုန်းက NLD ရဲ့လွတ်တော်အမတ်တစ်တွေကလည်းဒီတင်းပတ်တွေအတွင်းလွတ်တော်ဆိုင်ရာတင်နန်းတွေတက်ရောက်နေကြရတာပါ။နိုင်ငံရေးသမားတယောက်ဘယ်တော့မှမဖြစ်ချင်ခဲ့တဲ့အကြောင်းကိုဥတင်တက်ကအခုလိုပြောပါရယ်
။ငါနောက်ဆုတ်ချင်ပေမဲ့နောက်ဆုတ်မရခဲ့ဘူး။ငါနောက်မှာငါရှေ့မှာငါဘေးမှာမမမမလမ်းလုံးကြီးရက်နေတဲ့ငါညီကိုတွေ
ဥတင်တဲ့ဟာနိုင်ငံရေးကြ བྱ ရေးခဲ့တဲ့အမှုနဲ့1900နှစ်ကြာခဲ့တာပါ ခုတော့ထောင်ချခဲ့တဲ့သူတွေကျောင်းနေဖက်တွေနဲ့တခြားမိတ်ဆွေအပေါင်းအသင်းတွေနဲ့အတူနေပြည်တော်မှာပြန်ပြီးတွေ့ဆုံရတဲ့ခံစားချက်မျိုးရနေတယ်လို့ဦးတင်တစ်ကပြောပါရယ်ပါတီပွဲကျင်းပပြီးတော့ပျော်ပျော်ရွှင်ရွှင်နဲ့ဂုဏ်သရေရှိရှိအနာလွှဲပေးလိုက်တဲ့အတွက်လွတ်တော်တင်မှာရှစ်ဆက်လုပ်ငန်းစဉ်တွေအတွက်ရွေးကောက်ခံလွတ်တော်အမတ်တွေကတော့စိတ်လှုပ်ရှားနေကြပါရဲ့ရှင်ဒီရင်မြန်မာပိုင်းကနေတင်းငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ကချင်ပြည်နယ်ဘက်ကသတင်းတင်ပြပါောင်းမယ်ကချင်ပြည်နယ်ဘက်မှာမိုးရေဆေးတိုက်ဖြတ်ရေးလှုပ်ရှားနေကြတဲ့လူမှုအခြေပြုမိုးရေဆေးဝါတိုက်ဖြတ်ရေးအဖွဲ့ဝင်တွေဟာတနိုင်းဒေတာနဲ့ဝိုင်းမော်မြို့နယ်စစ်တုံးဒေတာတွေမှာဘယ်သူမှမသိသူတွေရဲ့ပြစ်ခတ်တိုက်ခိုက်မှုကိုခံခဲ့ရပါတယ်တရက်ထဲမှာနနေရတိုက်ခိုက်ခံရတာဖြစ်ပြီးပြစ်ခတ်တိုက်ခိုက်သူ၃ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းမိထားပြီးဘက်အဖွဲ့စီရဲ့လက်ချက်ဆိုတာစစ်ဆေးနေတယ်လို့မူရစ်တိုက်ဖြတ်ရေးအဖွဲ့ကော်မတီဝင်တွေကပြောပါတယ် VOA ထိုင်းချိဆိုင်သတင်းထောက်နိုင်ကုန်းအိမ်ကနေဆက်သွယ်မေးမြန်းမိအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကချင်ပြည်နယ်လူသူအခြေပြုမူရစ်စေဝါတိုက်ဖြတ်ရေးအဖွဲ့ဝင်တွေဟာကချင်ပြည်နယ်တနိုင်းဒေသနဲ့ဝိုင်းမော်မြို့နယ်စတုံးဒေသတွေမှာလက်နက်သွင်းနဲ့နှနေရပြစ်ခတ်တိုက်ခိုက်ခံရတယ်လို့မူရစ်တိုက်ဖြတ်ရေးအဖွဲ့ရဲ့ကော်မတီဝင်သူဖြစ်သူကုတန်ခွန်းကအခုလိုပြောပါတယ
်မနေ့ကသက်သနာရေးခွဲမှာတူမီနဲ့တစ်ချက်ပြန်ပြစ်ခံရတယ်25နှစ်အရွယ်လူငယ်လေးအခုတနိုင်းမှာခေယုံရောက်နေတယ်ဘိုးအပေါ်တော့မှချိမှန်တယ်စတုံးဘက်မှာကျတော့လုံချုံရဲနဲ့တကွမင်းချင်းတက်ဖြစ်ရေးသွားနေတဲ့အချိန်မှာဒီလုံချုံရဲဖိတ်တီကကျော်သွားတဲ့နောက်မှာမိုင်းနဲ့ခွဲခိုင်ရတယ်တယောက်ကခေါင်းကဖူးလောက်မှာနည်းနည်းချိသွားပေါ့လေတယောက်ကတော့နည်းနည်းချိသွားတယ်အဲတော့လုံချုံရဲလိုက်ပေးတဲ့စစ်တပ်ရဲတွေနဲ့သူတို့လိုက်နံပြမပြစ်ခတ်တာမျိုးကြီးရှိတယ်
မွေးစေဝါတိုက်ဖြတ်ရေးအဖွဲ့ဝင်တွေအနေနဲ့အစိုးရဘက်ကနေလုံခြုံရေးယူနေတဲ့ကြားကမနေ့ကစနေနေ့မနက်ခင်းပိုင်းမှာနနေရပြစ်ခတ်တိုက်ခိုက်ခံရတာဖြစ်ပြီးမွေးတိုက်ဖြတ်ရေးအဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဝိုင်းမော်မြို့နယ်စတုံးဒေသမှာပြစ်ခတ်တိုက်ခိုက်သူ3ဦးကိုလုံခြုံရေးတပ်ဖွဲ့တွေကနေဖမ်းဆီးရမိခဲ့တယ်လို့လည်းကိုတန်ကွန်းကပြောပါတယ်ဖမ်းဆီးရမိခဲ့တဲ့ပြစ်ခတ်တိုက်ခိုက်သူတွေကိုလမ်းကျော်တစ်လျှောက်လုံခြုံရေးယူပေးနေတဲ့စစ်တပ်နဲ့ရဲလုံခြုံရေးအဖွဲ့တွေကနေစစ်ဆေးနေဆဲဖြစ်ပြီးဘယ်ဖွဲ့ရဲ့လက်ချက်ဆိုတာမသိရှိသေးဘူးလို့လည်းကိုတန်ကွန်းကအခုလိုဆက်ပြောပါတယ
်အဲ့ဒီကမှဒီနေ့တိုင်းဖွဲ့စည်းပြီးကများနေတယ်နောက်ပြီးမှဒီနေ့ကကတီတူဒီကိုလည်းသိခိုင်ထားတဲ့အခြေအနေဒီဖြစ်တော့ဒီဖက်ကလုံခိုင်းတယ်ဘယ်ဖွဲ့ရဲ့လက်ချက်ဟုတ်တယ်ဆိုတာလုံးဝစစ်တော့မပြောနိုင်သေးဘူး
ကချင်ပြည်နယ်အတွင်းမှာဘိန်းဆိုင်ပြိုးသုံးဆဲမှုတွေများပြားလာလို့လူသူအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့တွေကနေဇန်နဝါရီလ9ရက်နေ့ကစလို့ပူတာအိုးစွန်ပရာပွန်ချီပွေတနိုင်းဝိုင်းမော်မြို့နယ်စတုံးကံပိုက်တီနယ်ကဘိန်းခင်းတွေကိုတိုက်ဖြတ်ရေးလှုပ်ဆောင်ခဲ့တာပါမူရစ်တိုက်ဖြတ်ရေးအဖွဲ့တွေအနေနဲ့ဝိုင်းမော်မြို့နယ်စတုံးကံပိုက်တီနယ်ကဘိန်းတိုက်ဖြတ်ရေးလှုပ်ဆောင်ရမှာအခက်အခဲဟန့်သားတွေနဲ့ကြုံတွေ့နေရတယ်လို့ကိုတန်ကွန်းကပြောပါတယ်
စတုံးကံပိုက်တီအဲ့ဒီရှင်ကချောင်းချဘက်မှာဆိုရင် January 19ကနေဒီမှာစတင်ဖို့ဖြစ်တယ်ဒါမဲ့အချိန်နဲ့မျိုးမျိုးတော့တချို့မထွက်နိုင်ဘူးခန္ဓာမှုတွေမျိုးမျိုးရှိနေတဲ့ပေါ့လေအဲ့တော့တို့ကဟိုဒီမန်းတော့ဖြီးမတွင်သေးဘူ
းဘိန်းဆိုင်ပြုံးမှုလုပ်ငန်းကြီးထွားလာနေတာနဲ့တူကချင်ပြည်နယ်ဒေသမှာဘိန်းသုံးဆဲမှုများပြားလာနေတယ်လို့တနိုင်းဒေသခံလူကခုလိုပြောပါတယ
်မိသားစုတအိမ်မှာ3ယောက်စု3ယောက်အဲ့လိုမျိုးဆိုတာဘိန်းလေကိုယ်ဘိန်းတကနကရပေးစံနဲ့လေစားလိုက်လောပန်းနေလိုင်းပေါ့အနေဆန်းတဲ့အိမ်ဝယ်လိုက်အဲ့ဒါနဲ့စားငရုပ်ဝယ်စားအဲ့လိုပဲလုပ်ကြတာပေါ့
ကချင်ပြည်နယ်လူသူအခြေပြုဖွဲ့စည်းတွေအနေနဲ့မူရေးစေဝါတိုက်ဖြတ်ရေးလှုပ်ဆောင်နေတဲ့ပုံမှာကချင်ပြည်နယ်ဒေသခံလီစုမျိုးရာဖွံ့ဖြိုးတိုးတက်ရေးပါတီခေါ်ဒူးလေးပါတီဥက္ကဋ္ဌဥွှေမင်းကသူ့အမြင်ကိုခုလိုပြောပါတယ
်ဒီမူရေးစေဝါရေးလှုပ်ဆောင်ရမှာကအာဏာပိုင်ဖွဲ့စည်းဖြစ်တဲ့ပြည်ထောင်နယ်တိုက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းဒီသူအချင်းချင်းအင်းချက်တယ်ဆိုတာအဲမဖြစ်ဘူးဒါကသူအချင်းချင်းကြားမှာပြီးကွဲပြီးတော့ဒီလိုနဲ့ပြည်သူကြားမှာဒါခုရတုတစ်ခါဖြစ်လာတော့ဗျာအတိအကျဘေးကိုဖျက်မယ်ဆိုရင်ဒီဘေးဆက်တော်သူတွေရဲ့အမခံချက်ကျွန်တော်ပါလို့ဒီသူတို့အတွက်ဘေးအစားထိုးတင်တာကျွန်တော်ဘာတွေဖိုက်ပေးမလဲဒီလိုအပ်တဲ့အရင်းအမြစ်များကိုလည်းအစိုးရကနေဖောင်ရွက်ပေးရမယ်ဖောင်ရွက်ပေးတဲ့ဆိုတဲ့နေရာမှာလည်းဒီကိစ္စကအကွန်မတော်လောက်ကြီးနိုင်ငံတကာကိုကြောင်းပြီးတော့ဒါဖောင်ရွက်ပြင်လို့နေတယ်
ကချင်ပြည်နယ်အတွင်းမှာ2014ခုနှစ်လောက်ကစတင်ပြီးဘိန်းဆိုင်ပြိုမှုတွေအရင်ကထက်တိုးတက်လာသလိုလက်ရှိဘိန်းဆိုင်ဧကတောင်းချီရှိနေတယ်လို့ကချင်မူရစ်တိုက်ဖြတ်ရေးအဖွဲ့ရဲ့ကော်မတီဝင်တွေကခန့်မှန်းထားပါတယ်အခုလိုမူရစေဝါစိုက်ပျိုးသုံးဆဲမှုများပြားလာပြီးမဲ့အာဏာပိုင်တွေကနေအရေးယူဆောင်ရွက်နေတာမျိုးအားနည်းနေတယ်လို့လဲမူရတပ်ဖြည့်ဖွဲ့ဝင်ကော်မတီတွေကပြောပါတယ်မူရစေဝါပြဿနာဟာကချင်ပြည်သူလူထုနဲ့လူငယ်တွေကြားမှာစိုးရိမ်စရာနေသားဖြစ်လာနေတဲ့အတွက်2014ခုနှစ်မှာလူထုအခြေပြုမူရတပ်ဖြည့်ဖွဲ့ကိုစတင်ဖွဲ့စည်းဆောင်ရွက်ခဲ့တာဖြစ်ပါတယ် ပြီးခဲ့တဲ့2015နှစ်စံပိုင်းလုံးကဘာသာရေးတင်းတော်ကနေဦးစီးပြီးတော့လူထုအခြေပြုမူရေးစေဝါတိုက်ဖြတ်ရေးဖွဲ့တွေကနေဖူးကောင်းဒေသမှာဘိန်းဆိုင်ခင်းအေက3000ကျော်ဖျက်ဆီးနိုင်ခဲ့ပါတယ်မြန်မာနိုင်ငံမှာရှမ်းပြည်နယ်ပြည်ရင်ကချင်ပြည်နယ်ဟာဒုတိယဘိန်းဆိုင်ပြုမှုအများဆုံးဖြစ်တဲ့ဒေသလည်းဖြစ်ပါတယ်။2015ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြုထုတ်လုပ်မှုဟာတကမ္ဘာလုံးမှာအာဖဂန်နစ္စတန်နိုင်ငံပြည်ရင်ဒုတိယအများဆုံးဖြစ်ပြီးတော့အရှေ့တောင်အာရှမှာအများဆုံးဖြစ်နေတုံးမဲ့လို့2015ခုနှစ်ဒီဇင်ဘာလမှာထုတ်ပြန်ခဲ့တဲ့မူရင်းစေဝါနဲ့ရစဝတ်ပြည့်မှုများဆိုင်ရာကုလသမဂ္ဂယူ UNODC ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တရားမဝင်ဘိန်းဆိုင်ပြုထုတ်လုပ်မှုရဲ့အခြေခံကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းဖို့အများကြီးလုပ်ဖို့လိုတယ်လို့လည်း UNODC ကသတိပေးထားပါတယ်ခင်ဗျာ
။တော်ရရှိများရှင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကလွတ်တော်သည့်အတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌတာဝန်တွေကိုပါတီတွင်းနဲ့ပါတီပြင်ပကနိုင်ငံရေးခေါင်းဆောင်တွေကိုပါတာဝန်ပေးရလိုက်ပါတယ်။NLD ရဲ့အစီအစဉ်ဟာတိုင်းရင်းသားစီလုံးညီညွတ်ရေးပြန်လည်တည်မြဲရေးအတွက်ရည်ရွယ်တဲ့လုပ်ရည်အဖြစ်ကြိုးစားသူတွေရှိပေမဲ့ဝေဖန်မှုတွေလည်းရှိနေတာပါ NLD အနေနဲ့ပါတီပြင်ပကနိုင်ငံရေးသမားတွေကိုနေရာပေးခြင်းအပြင်နိုင်ငံရေးအရအဆိုအကောင်ဘလို့ရလက်မျိုးတွေခံစားရနိုင်လဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့တော်တာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-38-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ဒီကနေ့ည9နာရီမှာထုတ်လွှင့်မဲ့ VOA ရဲ့ညပိုင်းစီစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မပေးစာများဦးစီးသူအောင်မြင့်ရဲ့မြန်မာအရေးတုံ့သက်ချက်နဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ရမှာပါ။ပထမပိုင်းနာရီဝက်မှာလိုင်းလံမီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 31 51တို့မှာတော့စီစဉ်အစအဆုံးကိုပြန်ပြီးတော့နားဆင်နိုင်ပါရစေ။ဒီကနေ့ညပိုင်းစီစဉ်တွင်မကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တည်ရင်ချုပ်ကိုမှတ်သိငယ်ထိုက်ကပြောပြပေးပါအောင်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေပြည်တော်ရုံးအတွက်ရုံးဖွဲ့မှုသည့်အဖြစ်ဦးမိုးစောဦးကိုခန့်အပ်တဲ့အကြောင်းပါတီကဒီကနေ့တရားဝင်ထုတ်ပြန်ပါတယ်။2010ပြည်နှစ်နှစ်ကုန်ပိုင်းမှာဒေါအောင်ဆန်းစုကြည်နေအခြေချုပ်လွတ်မြောက်လာပြီးနောက်ပိုင်းရုံးဖွဲ့မှုအဖြစ်ဆောင်ရွက်လာတဲ့ဒေါက်တာဒေါ်တင်မာအောင်ရဲ့နေရာမှာဦးမိုးစောဦးကိုအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်။ဆီးရီးယားဆိုရနဲ့ငြိမ်းချမ်းရေးမဆွေးနွေးခင်အရင်ဖြည့်ရှင်းလိုရာတွေကိုညှိနှိုင်းဖို့အတွက်ဆီးရီးယားအဓိကအထိုက်ခံအဖွဲ့ဟာကုလသမဂ္ဂဆီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်ထူရာနဲ့ဒီကနေ့တင်းနင်းကနေနေမှာဂျီနီဗာမှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အစိုးရညှိနှိုင်းရေးကော်မတီကတောင်းဆိုထားတဲ့အထက်မှာတော့သဘုံတွေထိန်းချုပ်ထားတဲ့ဒေတာတွေမှာဆီးရီးယားအစိုးရကဝန်ရံပိတ်ဆို့ထားတာတွေကိုဖယ်ရှားပေးဖို့နဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုစိုက်ငတ်ပေးဖို့တွေလည်းပါဝင်ပါတယ်။ဂျီနီဗာဆွေးနွေးပွဲမှာတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးမှာဖြစ်ပြီးဒီနောက်မှာမှနောက်ထပ်ဆေးစပ်ညှိနှိုင်းမှုတွေကိုလှုပ်ဆောင်မှာဖြစ်တယ်လို့လဲဆီးရီးယားအဓိကအတိုက်အခံအဖွဲ့ရဲ့အစိုးရညှိနှိုင်းရေးကော်မတီရဲ့ပြောခွင့်ရကမနေ့တုန်းကပြောဆိုထားပါတယ်။အာဖရိကခေါင်းဆောင်တွေအနေနဲ့ဘာရွန်တီနိုင်ငံကအကြမ်းဖက်မှုတွေကိုဖြေရှင်းဖို့ရာဆက်ပြီးစောင့်နေဖို့မဖြစ်နိုင်တော့ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကဒီကနေ့ပြောဆိုလိုက်ပါတယ်။အချင်းချာလာတာနဲ့အမျှလူတွေထပ်ပြီးတေဆုံးချရမယ်လို့လဲအတွင်းရေးမှူးချုပ်ကပြောပါတယ်။ဘူရန်ဒီအခြေအနေဟာလူသားဂုံတိတ်ခါလူအခွင့်ရေးတိုးနဲ့ဆိုင်တဲ့အခြေအနေဖြစ်တယ်လို့အီသီရိုးပီးယားမှာကျင်းပတဲ့အာဖရိကသမဂ္ဂညီလာခံအတွင်သတင်းထောက်တွေကိုကုလအတွင်းမှုချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမဆူမင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elson Dos ဖြစ်ပါတယ်။ VOA American တန်ညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ24 kHz 11.33ည၊လိုင်းဒိုမီတာ25 kHz 11.65 ၊လိုင်းဒိုမီတာ58 kHz 9.95ရောကနေတရက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America,
Washington.